Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကို9.25MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပြီးသွားမှာဖြစ်ပါတယ်ဣသရေလဘက်ကလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စစ်သားနှုတ်ဦးတည်ဆုံးသွားခဲ့တယ်လို့ဟမတ်စ်ကပြောကြားလိုက်ပါတယ်ဂျော်ဂျီယာသမ္မတဟောင်းမီခဲလ်စာကာရီလီကိုယူကရိန်းရဲတပ်ဖက်ကတောက်ချနေမှာပြန်ဖမ်းလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားမှာဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့အနောက်ဘက်ဆုံးကသဘောတူလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ့်သတင်းတော်တွေထဲမှာတော့
ကိုနိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲကဘာကိုနိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှု
နိုင်ငံတော်တာဝန်ရှင်ပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒါအပြင်အင်ဒိုနီးရှားနိုင်ငံကမီးတောင်အန္တရာယ်ကြောင့်ကဘာလက်ခီးသွားလုပ်ငန်းပေါ်ဘလို့ထိခိုက်မှုရှိတယ်လဲဆိုတဲ့အကြောင်းအပြင်ဆောင်းရာသီနဲ့နေသိကူရာသီရောက်တိုင်းဖျော့ဖြေပေးနေကြရာသီတချင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုညံဝဲအောင်တို့ပြောပြပေးပါမယ်ရှင်
ကာဇာကမ်းမြောက်ဒေသကနေအစ္စရေးဘက်အချမ်းကိုဒုံးကျည်တွေတိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းနှစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုပြီးအစ္စရေးမှာရှိတဲ့အမေရိကန်တန်ရုံးကိုအဲ့ဒီကိုရွှေ့မယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းဟမတ်အဖွဲ့ကတနက်သမားနှစ်ယောက်သေဆုံးခဲ့တယ်လို့လည်းဟမတ်အဖွဲ့ကအတည်ပြုပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ဆက်ရုံနှစ်ခုကိုပြင်ပထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့အကြေညာချက်ထဲမှာပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာမနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းမှာတော့အသက်30အရွယ်ပါလက်စတိုင်းလူမျိုးမမ်မူဒ်အယ်မစရီယာတေဆုံးခဲ့ပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်စတိတ်မှာဖြစ်ပွားခဲ့တဲ့ထိတ်တိုက်တွေ့မှုအတွင်းမှာအစ္စရေးစစ်တပ်ကလူနည်းရောက်ကိုပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကတည်ပြုပြောကြားလိုက်ပြီးတော့အဲဒီလူတွေဟာအကြမ်းဖက်မှုတွေဖြစ်အောင်အဓိကလှုံ့ဆော်နေသူတွေဖြစ်တယ်လို့လည်းအစ္စရေးဘက်ကဆက်ဆွဲပါတယ်။ဒါပြင်ဂါဇာဒေသကနေဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကလေတပ်ကဂါဇာမှာရှိတဲ့ဟမတ်စ်ရဲ့စစ်ခန်းတွေကိုပြင်ပထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာ15ယောက်ထပ်မံတဲ့ဒဏ်ရာရသွားတယ်လို့လည်းပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်အီရတ်၊ဂျော်ဒန်၊ဆီးရီးယား၊ပါကစ္စတန်၊လက်ဘနွန်၊မလေးရှား၊အင်ဒိုနီးရှားနိုင်ငံတွေမှာလည်းတောက်ကြနေကတော့အမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲယက်တီချက်သဘောထားထုတ်ပြန်သွားနိုင်မှုအတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အရပ်နိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှတွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။
ဘာသာရေးအရငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြောင်းသမ္မတထရန့်အစိုးရကတရားဝင်ကြေညာမှုနဲ့အတူအစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့မဲ့အစီအစဉ်တွေကြေညာခဲ့ပြီးနောက်ဖြစ်လာနိုင်ခြေရှိတဲ့လုံခြုံရေးဆိုင်ရာဆိုးကျနဲ့ပတ်သက်ပြီးသမ္မတအင်ဂျီတော်ကိုအသေးစိတ်တင်ပြထားပြီးဖြစ်ပါတယ်။လုံခြုံရေးအရကြေရိုက်လာနိုင်တာတွေကိုသမ္မတထရန့်စီတင်ပြထားပေမဲ့ဂျေရုဆလင်အရေးဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒအောင်မြင်ဖို့အတွက်အထောက်အကူပြုနိုင်မပြုနိုင်ဘူးဆိုတာကိုတော့ထောက်လှမ်းရေးတွေကအကြံပေးထားတာမျိုးမရှိဘူးလို့ယာဒုကနှုတ်ထွက်တော့မဲ့အမေရိကန်အကြံဖြတ်မှုတိုက်ဖြတ်ရေးဗဟိုဌာနရဲ့ဒါရိုက်တာနီကိုရာစမူဆန်ကတောက်ကြနေမှာပြောပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်ကြောင်းဗိုဒူနီကသမ္မတထရန့်ကြီးညာတာကိုတုံ့ပြန်တဲ့အနေနဲ့အာရပ်နဲ့မွတ်စလင်အများစုရှိရာအီရတ်ဂျော်ဒန်လက်ဘနွန်ပါကစ္စတန်မလေးရှားအင်ဒိုနီးရှားတို့မှဆနပြပွဲတွေပေါ်ပေါက်ခဲ့တာပါအစ္စရေးနိုင်ငံဂါဇာကမ်းမြောင်နဲ့ဂျော်ဒန်အနောက်ဘက်ကမ်းမှာလည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်ဂါဇာမှာရှိတဲ့စစ်သွေးကြွတွေကအစ္စရေးမျိုးတွေကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပြီးအစ္စရေးစစ်တပ်ကလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်25ဦးထဏ်ရာသွားတယ်လို့အစ္စရေးဘက်ကပြောပါတယ်အစ္စရေးတပ်ရဲ့ပစ်ခတ်မှုကြောင့်ဂါဇာနယ်စပ်ဒေသမှာပါလက်စတိုင်းအမျိုးသားတဦးသေဆုံးခဲ့ရပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းဝေးရေးမန်နေဂျာဟောင်းပေါ်မန်နဖော့ဟာအမှုနယ်ဖက်သက်ပြီးရေးသားပြောဆိုခြင်းမလုပ်ဖို့တရားရုံးကတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောလိုက်ပါတယ်။မစ္စတာမန်နဖော့ဟာယူကရိန်းနိုင်ငံမှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းစာမှာဖော်ပြခဲ့တဲ့သဘောထားအမြင့်ဆောင်မှာတီးဖြတ်ခဲ့တဲ့အတွက်အဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒီသက်သေခံအထောက်အထားတွေဟာအထူးဆောင်စစ်ရေးမှူးရောဘတ်မူလာကဥပဒေအကြံပေး Robert Mueller ye uwe jambi pwega su zaun ni de tati ni dega say bain kule phe baare. Robert Mueller ha pike de American tama yu kao pwe twen tama Trump ye yu kao pwe ona ye pwe ne Russia ro ja pina nji si de chaysa mui ne pata bia zong zan su se ni ya ba. Mr. Mueller fa ne Trump ye yu kao pwe jambi Rick Gates go aro turo po pongma sana ku ne swajat ten thara go apie mishi bu lo trasu ke baare. Eddie Swajat di ha pike de natang sa chao tama yu kao pwe twen Russia ye jawan nao shan mu ne Trump ye yuikao pwe onay pwe lo ne Russia lo jama wang janzi mu le si de lo so soe pyo su ni ra yi po ma Mr. Mueller ye song zan su se mu ye say bai diya le phe ba re. Dero go ngwe me kawa cha mu ma wang janzi mu American bitang zu go san jene lo ya de ma wang janzi mu yin Russia lo la re Ukraine so ya ye wun nan phe ma pong din po piak kwa mu re ne jia swa su thara phe ba re.
Georgia Tamara Hall Mickey Saka Shreli go သူရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်အောင်ကဲထုတ်ခဲ့ပြီးနောက်ယူကရိန်းရဲတွေကတောက်ကြနေမှာမစ္စတာဆာဂါရှရီလီကိုပြန်လည်ဖမ်းဆီးလိုက်ပါတယ်ဆာဂါရှရီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးယာယီအကျဉ်းထောင်မှသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှေ့နေတွေကပြောတာပါတောက်ကြညာပိုင်းတုန်းကတော့သူ့ကိုထောက်ခံသူတွေအားအဲ့ဒီအကျဉ်းထောင်ရှိဆူဝေးခဲ့ကြပြီ ဒီနေ့ကျွန်တော်တို့ရဲ့နောက်ဆုံးပြည့်ရပဲဖြစ်ပါတယ်ဒီသတင်းပတ်စောပိုင်းတုန်းကရဲရဲဖန်ဆီမှုကနေလွတ်အောင်စကာစရီလီကဗန်ကာခေါင်မိုးပေါ်တက်နေစီမှာရဲနဲ့ရုံရင်းဆန်ကဖြစ်နေတဲ့သူ့ရဲ့ထောက်ခံသူတွေကဗန်ကာကိုဝင်ဖြတ်ပြီးသူ့ကိုကဲထုတ်ဖို့ကြိုးစားခဲ့တာပါ မစ္စတာဆဂါစရီလီယာ2005ခုနှစ်မှာဂျော်ဂျီယာပြည်နယ်သမ္မတဖြစ်လာပြီးယူကရိန်းသမ္မတဘိုရိုရှန်ကိုကိုအဂရိလိုက်စားတယ်ဆိုပြီးဝေဖန်လာခဲ့သူဖြစ်ပါတယ်
ယူအေဗီကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ89.8MHz၊လိုင်းဒိုမီတာ16kHz 1963၊လိုင်းဒိုမီတာ19kHz 1965၊လိုင်းဒိုမီတာ25kHz 1769တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအေကနေစနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လုံဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။ဒါဟာကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတူဦးမြောက်ကိုရီးယား မြောက်ကိုရီးယားနိုင်ငံရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်ဂျက်ဖရီဖဲလ်မန်ဟာမြောက်ကိုရီးယားနိုင်ငံကိုအကူသတင်းပတ်အတွင်းမှာတွားရောက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးယီအောင်ဟိုဒုတိယနိုင်ငံသားရေးဝန်ကြီးပတ်မြောင်ဂုတ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ထောက်အတွင်းမှုချုပ်ဖဲလ်မန်အခုလိုလာရောက်ခဲ့တဲ့အတွက်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂအထွေထွေ
ဒီတဲ့ဆွေးလေးကျင်းမှုကိုလုတ်ခဲ့ပြီးပြီးကျင်းပါပဲဖော်မန်ဟာမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အခုနှစ်ဆွေးလေးကျင်းမှုဟာလုတ်လာသမျှတွေထဲမှာတော့အကြီးဆုံးဆွေးလေးကျင်းမှုဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံကျွန်းပေါ်ကတက်လုံတွေကနေဒီလျှက်စစ်မီးစက်တလုံးကိုခိုးယူဖို့ကြိုးစားခဲ့တဲ့မြောက်ကိုရီးယားငါးဖမ်းလေသမားသ
အင်းရနိုင်ငံမှာဝန်ကြီးချုပ်နရင်ရာမိုဒီနှောင်းဆလီကုနဲ့မှာအနာရလာပြီးနောက်ပိုင်းသူတို့အရေးကြီးဆုံးစမ်းစစ်ချက်ဖြစ်မဲ့ဒေသနာရွေးကောက်ပွဲကိုမစ္စတာမိုဒီကိုစားပြုဝင်ပြန်ခဲ့တဲ့ဂူဂျာရက်ပြည်နယ်မှာဒီကနေ့ကျင်းပခဲ့ပါတယ် နိုင်ငံအဆင့်အုပ်ချုပ်ရေးတာဝန်တွေမယူခင်ကသူသက်သုံးနှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့နိုင်ငံနောက်ပိုင်းကဂူဂျာရက်ပြည်နယ်ကိုစပ်ပြီးထိန်းချုပ်နိုင်ဖို့သူရဲ့ဇနတာပါတီကြိုးပမ်းလှုပ်ဆောင်နေရတာဖြစ်ပါတယ်။နိုင်ငံရဲ့ပြည်မြနှုံးကိုတာလွန်ပြီးစီးပွားရေးအရှိန်ဟုန်ကောင်းကောင်းနဲ့ကြီးထွားနေတဲ့သူ့ရဲ့ပြည်နယ်မှာဖွံ့ဖြိုးရေးလုပ်ငန်းတွေအလုပ်ကိုင်အခွင့်အလမ Adiga, Tonda Bare, Mr. Muria Lugia Lugan Pore and Itaia, Kujaran, Nedarigo, Sursa Namuia, Dejao, Throw Party Nayali, Melo, BJB Partiga, Nolan Tabare, ဒါပေမဲ့လည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်ကျလာကြတဲ့လူလူကြမကျေနပ်မှုတွေရှိလာပြီးဝန်ကြီးချုပ်ရဲ့ပုံရိပ်ကိုထိခိုက်ရတာကြောင့်သူ့ပါတီပေါ်ထောက်ခံမှုကြဆင်းလာတယ်လို့စစ်တမ်းကောင်စီတွေမှာတွေ့ရတာကြောင့်အခုရွေးကောက်ပွဲကိုပါတီခေါင်းဆောင်တွေလက်နေကြပါတယ်။ဝန်ကြီးချုပ်မော်ရီကိုရိုင်းကတော့ဒီကနေ့ရွေးကောက်ပွဲကိုမဲဆန္ဒရှင်တွေအားလုံးလာရောက်မဲထဲဝင်ကြဖို့သူတို့ပြ
ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြပါမယ်။အစဉ်အဆက်ကျင်းပတဲ့ဒီရွေးကောက်ပွဲပထမအဆင့်ကိုဒီကနေ့မှာစုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့96ပေါင်း989ဦးထိရှိပါတယ်ခင်ဗျာ။ကယ်လီဖိုးနီးယားတောင်ပိုင်းမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုငြိမ်းသက်ဖို့မိသားသမားတွေစိုက်ပြီးစူးစမ်းနေရစဉ်ဖြစ်ပါတယ်။ တောင်ကြာနေမှာတော့ဆန်ဒီယေဂိုမြောက်ပိုင်းအထိနောက်ထပ်မီးတွေကူးဆက်လာပြီဖြစ်ပါတယ်။လွန်ခဲ့တဲ့9ရက်ကလေးကလောင်ကျွမ်းနေတဲ့မီးကြောင့်အဆောက်အုံပေါင်းအနည်းဆုံး900ပျက်စီးသွားပြီဖြစ်သလိုလူပေါင်း3,900လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့ကစတင်လောင်ကျွမ်းခဲ့တဲ့တော်မီဟာနေရာ6ခုမှာပြန့်နှံ့သွားခဲ့တယ်လို့ချားနေရာတွေမှာလည Los Angeles Gani, Miao Bang Kilo Diakuna Sejoga, Santa Barbara T. Miku set Long Johnny Rapti Party.
Direct from Washington, the voice of America.
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုညံဝဲအောင်တို့ပြောပြပေးခဲ့တာပါ။VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်ထဲမှာပဲ VOA ရဲ့ မြန်မာလူငယ်တွေအနေနဲ့စူးစမ်းတီထွင်ဖန်တီးလူစိတ်နဲ့ပွင့်လင်းလွတ်လပ်တဲ့အတွေးခေါ်တွေကိုလက်တွေ့အကောင်အထည်ဖော်ကြိုးစားကြဖို့နဲ့နိုင်ငံမှာစွန့်ဦးတီထွင်တဲ့ယဉ်ကျေးမှုတရားပေါ်ထွန်းလာဖို့အစိုးရဘက်ကရောနိုင်ငံသူနိုင်ငံသားအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါကတော့ဒီကနေ့ကျင်းပ ဘလို့အခြေအနေမျိုးတွေလိုအပ်ပါတယ်ဆိုတာကိုမဆုမုံကဆက်ပြီးတင်ပြပါမယ်ရှင်
ဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်းကကြီးမှုပြီးဒုတိယကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များဤထိပ်သီးညီလာခံတရက်နေပြည်တော်မြန်မာပြည်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့်မှာကျင်းပပါတယ်မြန်မာနိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌအပါအဝင်စီးပွားရေးလုပ်ငန်းရှင်ကြီးတွေနောက်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့ပြည်တွင်းပြည်ပကအသိပညာရှင်အတတ်ပညာရှင်တွေနောက်တိုင်းဒေသကြီးနဲ့ပြည်နယ်တွေကလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေတက်ရောက်ကြပါတယ်နိုင်ငံတော်တိုင်မင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးစနစ်ဖြစ်ဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူငယ်တွေနဲ့နိုင်ငံသူနိုင်ငံသားအားလုံးရဲ့စိတ်ဓာတ်နဲ့အရေးချင်းမြင့်တင်ဖို့အရေးကြီးတယ်ဆိုတာကိုမိကွန်းပြောကြပါတယ်
ကျွန်မတို့ရဲ့လူငယ်တွေဟာအနာဂတ်နိုင်ငံတော်ရဲ့အရင်းမြစ်တွေဖြစ်ပါတယ်ကျွန်မတို့နိုင်ငံတိုက်ခါရှိရှိတောင်းတင်းခိုင်မာစွာရပ်တည်နိုင်ဖို့စီးပွားရေးတိုးတက်မှုကအရေးကြီးလာပါတယ်လူငယ်အင်အားနဲ့စီးပွားရေးအင်အားပေါင်းပြီးကျမတို့နိုင်ငံကိုဖွံ့ဖြိုးတွတ်တက်အောင်လုပ်ကြရမှာဖြစ်ပါတယ်။ကျမတို့မြန်မာလူငယ်တွေဟာစူးစမ်းလိုစိတ်တည်ထွင်ဖန်တီးလိုစိတ်ဝင်လင်းလွတ်လပ်တဲ့အတွေးခေါ်တွေကိုလက်တွေ့အခောင်တွေပေါ်ပြီးအများအကျိုးအတွက်ကြိုးပမ်းဆောင်ရွက်လိုတဲ့စိတ်ထားတွေရှိကြပါတယ်။ကျမတို့နိုင်ငံမှာစွန့်ဦးတည်ထွင်ရင်ကျွေးမှုတရဖြစ်ပေါ်လာစေဖို့အတွက်အစိုးရဘက်အနေနဲ့လည်းပြည်ထောင်စုအဆင့်သာမကတိုင်းဒေသကြီးအစိုးရတွေကပါကိုတိုင်းဒေသမှာရှိကြတဲ့စွန့်ဦးတီထွင်လုပ်ငန်းတွေကိုအားပေးကူညီပံ့ပိုးကြဖို့တိုက်တွန်းပါတယ
်အစိုးရအနေနဲ့လည်းနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်တွန်းအားပေးလှုံ့ဆော်ပေးလျက်ရှိနေပြီးတော့လူငယ်လုပ်ငန်းရှင်တွေဘက်ကလည်းကိုထုတ်ကုန်တွေကနေအင်ကြီးချင်းအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့ကြိုးစားကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကိုစီကထုတ်ကုန်တွေဈေးကွက်ရရှိရေးနဲ့တခြားနိုင်ငံကပစ္စည်းတွေနဲ့ပြည်တွင်းပြည်ပဈေးကိုက်တွေဈေးကွက်တွေမှာရှင်ပြိုင်နိုင်စွမ်းရှိဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ကိုယ့်ပြည်တွင်းကဈေးကွက်တစ်ခုတည်းမဟုတ်ဘဲအိမ်နီးချင်းနိုင်ငံတွေအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့
ยิ่งมันจะทำจูซาจามาใช่ป่ะแต่งานด้วยสีวายผู้มีตัวแต่ผู้สูงวัยเจ๊สีกว่าแล้วยังเป็นมือสูงเลยทรีเอ็มลูเอเดสุรากุลเลยแต่ไม่งั้นก็เลดเปย์แทนตัวเองเจ้าจ้าไปเลยยิ่งมันงั้นมาลุงเอริฮักก็น่ากังวลตีบุเน่ส่งซาลูเซย์ที่ทวีลูเซย์เน่มีมีโกโก้อาโกลูเซย์ด้วยเช่นนั้นไอ้โมเยจีเดสุรากุลเลยคุณลุงต้องทำอะไร
สักอย่างดีลุงเอริฮักเนี่ยเปียวไอ้
สมมติเป็นลงเงินเช่นพี่ปู่ก็พัฒนาสู้รวยได้พัฒนาสู้ชิงกันจะได้เช่นกูว่าไปเลยสิวันนั้นมันลงไปเลยกูจะเอาบอลดูแลมาลงไปเลยกูจะเอาบอลดูแลเช่นพี่ปู่ก็พัฒนาสู้รวยได้พัฒนาสู้ชิงกันจะได้เช่นกูว่าไปเลยสิวันนั้นมันลงไปเลยกูจะเอาบอลดูแลมาลงไปเลยกูจะเอาบอลดูแลเช่นพี่ปู่ก็พัฒนาสู้รวยได้พัฒนาสู้ชิงกันจะได้เช่นกูว่าไปเลยสิวันนั้นมันลงไปเลยกูจะเอาบอลดูแลมาลงไปเลยกูจะเอาบอลดูแลเช่นพี่ปู่ก็พัฒนาส ကူညီရတော့ဘာလို့ပေါ့တော့ဒါမျိုးလိုရတယ်စလေအစိုးရကိုအကူပြီးတော့လိုရတာမျိုးဆိုတော့တရားကိုအဆုံးဦးတည်ဆင်းလို့သိပြီးတော့မမြင်ဘူးဒါတစ်ချက်ပေါ့နောက်တစ်ခုကတော့အစိုးရအနေနဲ့ကတော့အတိုင်းအစင်းတစ်ခုရအောင်အတိုင်းကတစ်ခုရောက်လို့ရှိရင်ကတော့ကူရတော့ကူညီတဲ့နယ်ကူညီတဲ့နယ်ဆိုတာဟိုဒီမြင်းစည်းကမိုင်းဥပဒေပိုင်းပေါ့ဥမာဖြေလျှော့တဲ့နယ်ဖြေလျှော့ပေးတာနောက်လုပ်လာခိုင်းတာရှ
ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်တစ်ခါယင်းမြုံနယ်မှာဦးရီမြို့ပေါ့လေအဲ့ဒါကအဲ့ဒါမျိုးတွေကတော့လုပ်ပေးသင့်တယ်လို့မြင်တယ်ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်ပိုင်းမှာလဲလူငယ်စုံဦးတီထွေလုပ်ငန်းရှင်တွေအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မယ်မြမစုံဦးတီထွေလုပ်ငန်းရှင်များထိပ်သီးညီလာခံတွေလာမယ့်နှစ်တွေမှာဆက်ပြီးတော့ကျင်းပသွားနိုင်မှုနဲ့
ကဘာကြီးရဲ့အခြေအနေဟာဘယ်လိုရှိလဲကဘာကိုနိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲဒါတို့ပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုပြင်းမြောက်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတာတူချင်းတူချင်းအနေပြီးတော့ကိုယ့်ရဲ့တာဝန်အနေနဲ့ထက်သွင်းစဉ်းစားပြီးတော့လှုပ်ရှင်လှုပ်ရှင
ငယ်စုံဦးတီထွင်လုပ်ငန်းရှင်များရဲ့ထိပ်သီးညီလာခံ2019မှာတော့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာတစ်ဖက်တစ်လမ်းကပံ့ပိုးကူညီရန်စားတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပတာလည်းဖြစ်ပါရဲ့ရှင
်။ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်စစ်ကိုပြပြမှုသတင်းပတ်အမင်းငယ်ပဲကျမတို့ရယ်ကုန်လုံးတော့မဲ့နေ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။အခုစနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကို9:00ခွဲမှစတင်မှာဖြစ်ပါရစေ။အခုဆက်လက်ပြီးတော့အင်ဒိုနီးရှားစီးပွားရေးဆိုင်ရာတင်ဆက်တော်တစ်ပုဒ်ကိုတင်ပြပေးပါမယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအာဂန်မီတောင်ပောက်ကွဲမှုအနေနဲ့ကြောင့်ခီးသွွားဧည့်သည်တွေတိတိတသာအလားနေသွားခဲ့ပါတယ်။ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကတော့မီတောင်ပောက်ကွဲမှုကြောင့်ထိခိုက်ခဲ့ရတဲ့ဘာလီကျွန်းခီးသွွားလုပ်ငန်းတွေကိုအချိန်တိုတိုအတွင်းပြန်လည်နှလင်ထူလာဖို့မျှော်လင့်ကြိုးပမ်းနေကြပါတယ်။အာဂန်မီတောင်ပောက်ကွဲမှုကြောင့်ဘာလီကျွန်းစီးပွားရေးပေါ်ဘလောက်ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုတော့ Writers သတင်းကိုအခြေခံပြီးမက်ကင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
ပြည်သူပြည်ပခီးသွားတွေအလားများတဲ့အင်ဒိုနီးရှားနိုင်ငံကအားလက်ရဲ့အပန်းဖြေကျွန်းဘာလီမှာအာဂုမီတောင်ပောက်ကွဲမှုကြောင့်ခီးသွားဧည့်သည်တွေတိတိတသာကျဆင်းသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေပါတယ်။အခုချိန်မှာအရင်ကပုံမှန်ဝင်နေကြဝင်ငွေရဲ့တစ်ဝက်တောင်မှဝင်ဖို့မလွယ်တော့ဘူးလို့ရ
ရေလွာရှော့စီတဲ့ပုတ်ပြား900တူတူကပြောပါတယ်ကိုလေယံဆယ်ဝိုင်းပပန်ဆူဖင်းဒီတူပရော့ဖစ်စ်ကတာ800ဆိုရင်ရေလွာရှော့စီတဲ့ပုတ်ပြား900ကနေတနေ့ကိုရူပီ800ကနေ1000လောက်ထိဝင်ငွေရှိပြီးတော့ကျွန်တော်အတွက်အမြတ်ကတော့၄သိန်းလောက်ကျန်ပါတယ်ဒါပေမဲ့အခုကတော့အရင်ဝင်ငွေရဲ့တဝက်လောက်ရရင်ကန်ကောင်းတယ်လို့တွက်နေရတာပါ
ပါလီကျုံးပေါ်မှာတရှိတဲ့အာဂိုမီတောင်ကနေပြည်ထောင်စုနိုင်ငံမလာနောက်မင်္ဂလာစာလို့မီဂိုလုံးကြီးတွေစထွက်လာခဲ့ပြီးတော့အခုချိန်မှာပောက်ကွဲမှုအန္တရာယ်ဆုံးရင်ချက်ကိုလည်းအမြင့်ဆုံးအဆင့်သတ်မှတ်ထားတာပါမီတောင်ဤတဝက်မှာနေထိုင်နေကြသူ6000ကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ကြပြီးတော့ဘာလီကျုံးလေဆိပ်ကိုလည်းရက်အနည်းငယ်ပိတ်ပစ်ခဲ့ရတာပါပန်နိုရာမာတဲခုဆောင်ကမန်နေဂျာ
ပါတယ်လေးစိတ်ပိတ်လိုက်ပြီးနောက်မှာတော့ပိုးဆိုးသွားတာပါပဲခီးသွားဧည့်သည်90ရာခိုင်နှုန်းလောက်ခီးစဉ်တွေဖြစ်ပြလိုက်ကြတာပ
ါနောက်ပိုင်းလေးစိတ်ပြန်ဖွင့်ပြီးလေရင်ခီးစဉ်တချို့ပြန်ပြီးစတင်လာတဲ့အချိန်အောင်ခီးသွားတွေကမှစိုးရိမ်မှုတွေကြောင့်အသွားလာတွေကတော့တိတိတတ်တာကျနေသေးပါပုံမှန်အဖြစ်ဆိုရင်ခရစ်စမတ်နဲ့နှစ်တကူရာသီဖြစ်တဲ့အခုလိုအချိန်မျိုးမှာခီးသွားတွေအလားများလေးရှိပါတယ်စီးပွားရေးလုပ်ငန်းရှင်တချို့ကတော့ခီးသွားတွေပြန်ရောက်လာဖို့မျှော်လင့်နေကြသလိုခရစ်စမတ်နဲ့နှစ်တကူအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းအရင်လိုပဲလုပ်နေတယ်လို့ပြောပါတယ
်
ဒီလိုမျိုးမကောင်းတဲ့ကျမတို့အတွက်ကတော့ဒီခရစ်စမတ်နဲ့နှစ်တကူအတွက်ကြိုတင်ပြင်ဆင်ရောင်းချတာတွေကတော့လုပ်ရမှာပါအချိန်ကြီးဘလို့ဖြစ်လာမလဲဆိုတာတော့အဆောင်ကြီးရမှာပ
ါမိတော့ပောက်ကွက်မှုအန်ဒီရဲ့စိုးရိမ်ချက်တွေကြောင့်ကမ္ဘာလက်ခီးသွွားဥယျာဉ်တိတိတသားကျဆင်းသွားပေမဲ့လည်းအင်ဒိုနီးရှားခီးသွွားလုပ်ငန်းတာဝန်ရှိသူတွေကတော့လုပ်ငန်းတွေကိုအချိန်တိုတိုအတွင်းမှာပြန်လည်ဥမော်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်နေကြတာပါအစီတာခီးသွွားလုပ်ငန်းအဖွဲ့အစီအကဲခတ်ထွတ်အာဒနာကအခုလိုပြောပါတယ်
တားစမန်ချာရီချာရီကလောဘာလီနီကန်ကနာဖငါလာမန်ယာဆူဒါကုလူဟန်
ကျွန်တော်နီလန်ရှာနော်ပါဘာလီကျုံခီးသွွားလုပ်ငန်းကခိုင်မာတည်ရှိနေတဲ့လုပ်ငန်းမှာဒါကြောင့်ဒီအာဂွန်မီတော့ပောက်ကွဲမှုလိုမျိုးအဖြစ်ဆိုးကြီးကိုကြော်လာနိုင်မဲ့နီလန်ရှိရပါတယ်2002ခုနှစ်ကဘာလီကျုံဘုံကွဲမှုနောက်ပိုင်းမှာတော့မှအချင်းကြကြမယူလဲရပါနဲ့လုပ်ငန်းတွေပြန်လည်ဥမော်နှိုင်းခဲ့တာပါစူဝါလာရဲ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးအချိန်ယူပြန်လည်ထူထောင်မှုကြိုးစားရမယ့်အခြေအနေမျိုးမှာတော့မှအချိန်တိတ်မယူခဲ့ရဘူးလေ
။လလုံးစံအချိန်ကြီးကတော့ကဘာလက်ခီးသွားတဲ့တိတိတသားကြာဆင်းနေစေဖြစ်တယ်လို့မိတော့ပောက်ကွဲမှုအန်ရဲကလည်းအမြင့်ဆုံးဆွေးနွေးရတဲ့အဆင့်မှာရှိနေသေးပါ။ဒီသတင်းပတ်ချက်မှာကိုပဲဟိုတယ်ကန်ကြိုတင်ဘုကင်ယူထားသူတွေက90ရာခိုင်နှုန်းလောက်ပြန်ပြီးတော့ဖျက်ပြစ်လိုက်ကြတယ်လို့ဟိုတယ်တချို့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ခီးသွားလုပ်ငန်းအတွက်အရေးပါလာတဲ့ပါလီကျွန်းမှာနှစ်စဉ်နိုင်ငံသားခီးသွွား၄တန်းခွဲလာရောက်လို့ရှိပြီးတော့ဒါဟာဆိုရင်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးကိုနှစ်စဉ်လာရောက်တဲ့ခီးသွွားဧည့်သည်၁၀တန်းခွဲရဲ့တဝက်နီးပါးရှိနေတာဖြစ်ပါတယ်ရှင်
။မခင်ပြထွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဆောင်းရာသီတွေရောက်လာပြီးမို့ဆောင်းနှင်းတွေဝေတဲ့နှစ်သက်ကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့တဲ့တချင်းတွေခရစ်စမတ်ဒေးတချင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့မှာတော့ Black Hole တည်ဆို့ထားတဲ့ဆောင်းလဲ့အိမ်မက်ဆိုတဲ့တဲ့ချင်းနဲ့ဖြောပြပေးချင်ပါတယ်။နားဆင်ကြရအောင်ပါရှင
Now don't know just how to do it.
လက်ခုတိဆိုထားတဲ့ဆောင်းလေအိမ်မက်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နောက်နာရီကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်
။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်ခြံကုပ်ဒုံးကြီးတွေနဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာနှစ်ယောက်တည်ဆုံသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တိမှတ်ပြုတယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားမှာပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမားနှစ်ယောက်တည်ဆုံးခဲ့တယ်လို့ဟမတ်စ်အဖွဲ့ကပြောပါတယ်။အစ္စရေးဘက်ကတော့လက်နက်စက်ရုံတစ်ခုကိုပြင်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်။အမေရိကန်ရဲ့လုံရက်ကိုတုံ့ပြန်တဲ့အနေနဲ့အီရတ်၊ဂျော်ဒန်၊ဆီးရီးယား၊ပါကစ္စတန်၊လက်ဘနော၊မလေးရှား၊အင်ဒိုနီးရှားနိုင်ငံတွေမှာလည်းမနေ့တောက်ကြနေ့ကအမေရိကန်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲရပ်တည်ချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း20,000လောက်ပါဝင်တဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှတွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။ဂျော်ဂျီယာသမ္မတဟောင်းမီခဲလ်ဆာရကက်ရှ်ဗီလီကိုသူ့ရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကယ်ထုတ်ခဲ့ပြီးတဲ့နောက်ယူကရိန်းရဲတပ်ဖွဲ့ကဒီကနေ့မနေ့တောက်ကြနေ့ကတော့သူ့ကိုပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်။ဆာရကက်ရှ်ဗီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးယာယီအကျဉ်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှင်းနေတွေကပြောပါတယ်တောက်ကြညာပိုင်းတို့ကသူ့ကိုထောက်ခံသူတွေဟာအဲ့ဒီအကျဉ်းထောင်ရှေ့မှာစုဝေးပြီးတော့ရှက်ဖွယ်လို့ရဖြစ်တယ်ဆိုပြီးတော့အော်ဟစ်ခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူလိုက်ကြပါတယ်ဒါဟာကုလသမဂ္ဂအကြီးအကဲတောင်းဆိုရှိသူတူမြောက်ကိုရီးယားနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘိုင်း KCNA သတင်းဌာနကစနေနေ့မှာပြောပါရဲကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းမှူးချုပ် Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဒုတိယနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုညာနိုင်ပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမှစုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်ကျွန်မရှာဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လွှင့်ချိန်ညနေ6:00နာရီကနေ6:00နာရီခွဲနဲ့9:00နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.